ရေးပါတီတွေကိုပြည်သူလူထုကဘယ်လိုသဘောထားတယ်လဲဆိုတာကိုသိရအောင်ရွက်ောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ကမကြာမီကစစ်တမ်းကောက်ယူထားပါတယ်။နာမည်ရွက်ောက်ပွဲအတွက်အရေးကြီးတဲ့အညွန်းတစ်ခုဖြစ်ပါတယ်။မပုံတင်ထားတဲ့နိုင်ငံရေးပါတီ90ကျော်ရှိပေမဲ့ပြည်သူတွေကြားဘူးနားဝရှိတဲ့ပါတီကအလွန်နှဲပါတယ်။လူသိအများဆုံးကတော့ NLD နဲ့ကျန်းဖို့ပါတီပါပဲ။ဒါပေမဲ့နိုင်ငံရေးပါတီတွေနဲ့နီးစပ်သူ50ရာခိုင်နှုန်းမနီးစပ်သူက50ရာခိုင်နှုန်းရှိပါသေးတယ်။နီးစပ်မှုရှိသူ50ရာခိုင်နှုန်းထဲမှာ NLD ပါတီကိုလူကြိုက်များပြီးကျန့်ဖို့ကိုလူကြိုက်နေပါသေးတယ်။မြို့ပြမှာရောကျေးလက်မှာရောအများစုက NLD ကိုထောက်ခံကြပါသေးတယ်။တပြည်လုံးမှာဆိုရင် NLD ထောက်ခံသူ33ရာခိုင်နှုန်းရှိပြီးကျန့်ဖို့ပါတီကိုထောက်ခံသူက5ရာခိုင်နှုန်းသာရှိပါသေးတယ်။တိုင်းဒေသကြီးမှာ NLD ဟာတောက်ခံမှုအရာဆုံးဖြစ်ပေမဲ့ပြည်နယ်မှာတော့ဒီတဝက်တောင်မရပါဘူး။အခြားတိုင်းရင်းသားနိုင်ငံရေးပါတီလေးတွေဟာပြည်နယ်မှာတောက်ခံမှုပိုရကြပါတယ်။ဥပမာရှမ်းပြည်နယ်မှာ NLD ကပထမ၊ရှမ်း SNLD ကဒုတိယ၊ကျန်းဖို့ကတတိယဖြစ်နေပါတယ်။ပေါ်ပါတီနဲ့အခြားပါတီတွေအနည်းငယ်တောက်ခံမှုရရှိပါလေ။
NLD ပါတီကိုပြည်သူ့အကျိုးစီးပွားကိုစားပြုတဲ့ပါတီအဖြစ်သတ်မှတ်ကြပါရယ်မြို့ပြမှာရောကျေးလက်မှာပါအများစုက NLD ကိုထောက်ခံကြပါရယ်ရန်ကုန်မြို့တော်မှာ NLD ထောက်ခံသူများပြီးကျန်းဖို့ပါတီထောက်ခံသူအလွန်နှဲပါရယ်အငြင်းစားဗိုလ်ချုပ်မှုကြီးတန်းရွှေတီထောင်ခဲ့တဲ့ကျန်းဖို့ပါတီကိုထောက်ခံသူဦးရီဟာနေရာတိုင်းမှာနှဲပါနေတာတွေ့ရပါရယ်လွတ်တော်ကိုယ်စားလှယ်5ဦးကျော်ရှိတဲ့နိုင်ငံရေးပါတီတွေနဲ့ပြည်သူပါတီအပေါ်ထားရှိတဲ့သဘောထားကိုမေးမြန်းကြည့်တဲ့အခါ NLD ကပထမ၊ကျန်းဖို့ပါတီကဒုတိယ၊ပြည်သူပါတီကတတိယ၊ SNLD ကသတုတ္ထ၊ရခိုင်အမျိုးသားပါတီကပြင်စမ၊မွန်အမျိုးသားပါတီကစတ္ထမအတီးတီးရှိကြပါတယ်။ရန်ကုန်မြို့တော်မှာ NLD ထောက်ခံသူအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကတိုင်းဒေသကြီးဖြစ်ပြီးပြည်နယ်တွေမှာအနည်းဆုံးဖြစ်ပါတယ်။
ဒီလုံးမှာကျန်းဖို့ပါတီကိုအကောင်းမြင်သူ၄ပုံတစ်ပုံသာရှိပါသေး။ရန်ကုန်မြို့တော်နဲ့တိုင်းဒေသကြီးတွေမှာလည်းဒီလောက်ပဲရှိပါသေး။ရှစ်လေးလုံးမျိုးဆက်တွေတည်ဆောင်တဲ့ပြည်သူပါတီနဲ့ပတ်သက်တဲ့သဘောထားကိုမေးမြန်းတဲ့အခါမှာကြားနေသူဥယျာဉ်ကအများဆုံးဖြစ်နေပြီးမသိသူကဒုတိယအများဆုံးဖြစ်နေပါသေး။ပြည်သူပါတီကိုအကောင်းမြင်သူကအကောင်းမမြင်သူတဲ့ပုံများပါသေး။ပြည်သူပါတီနဲ့ပတ်သက်ပြီးကြားနေသူဥယျာဉ်ဟာရန်ကုန်မြို့တော်မှာအများဆုံးဖြစ်နေပါသေး။ကျန်းဒီမဲဆန္ဒရှင်တွေများလာရင်ရွက်ောက်ပွဲကိုခမန်းရကက်ခဲလာပါသေး။ဒါကြောင့်ကျန်းဒီမဲဆန္ဒရှင်ကိုအထူးစည်းရုံးကြတာများပါသေး
။မဲဆန္ဒပေးတဲ့အခါမှာကိုယ်စရေလောင်းကိုအမျိုးသားအမျိုးသမီးခွဲခြားတာမျိုးမရှိတာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်။ဒါပေမဲ့ကိုယ်ွယ်တဲ့ဘာသာမတူတဲ့ကိုယ်စရေလောင်းကိုတော့အများစုကမဲမပေးလို့ရပါဘူး။တပြည်လုံးခြုံကြည့်ရင်ဘာသာချင်းမတူတဲ့ကိုယ်စလေလောင်းကိုမဲမပေးခြင်းသူကများပြီးမဲပေးခြင်းသူကနည်းပါတယ်။ဘာသာမတူတဲ့ကိုယ်စလေလောင်းကိုမထောက်ခံခြင်းသူဥယေဟာကျေးလက်ဒေသမှာအများဆုံးဖြစ်နေပါတယ်။ဒါကိုကြည့်ရင်ကျေးလက်ဒေသမှာဘာသာရေးအစွဲအလံပိုပြီးကြီးမားတာကိုတွေ့နိုင်ပါတယ်။မိမိနဲ့လူမျိုးချင်းမတူတဲ့ကိုယ်စလေလောင်းကိုမဲဆန္ဒပေးလို့သူ50ရာခိုင်နှုန်းနီးပါးရှိနေတာကိုကြည့်ရင်နိုင်ငံရေးမှာဘာသာရေးစိတ်ဓာတ်ကပူပြီးလွှမ်းမိုးသလိုဖြစ်နေပုံရပါတယ
်စစ်တမ်းကောက်ယူခြင်းမေးမြန်းခံရသူတွေထဲမှာအများဆုံးဟာ2015ရွေးကောက်ပွဲမှာမဲဆန္ဒပေးခဲ့ကြသူတွေဖြစ်ပါတယ်ဒါပေမဲ့ကြားရွေးကောက်ပွဲတွေမှာမဲပေးသူတိတိတသာနည်းသွားပါတယ်2019နဲ့2018ကြားကြရွေးကောက်ပွဲတွေမှာမဲပေးသူ50ရာခိုင်နှုန်းတောင်မရှိပါဘူးလာမယ့်ရွေးကောက်ပွဲမှာတော့မဲပေးသူ50ရာခိုင်နှုန်းကျော်ရှိနိုင်ပြီမဲ့ပြည်နယ်တွေမှာတော့30ရာခိုင်နှုန်းလောက်သာရှိနိုင်ပါသေး။မဲဆန္ဒပေးသူများလေလေဒီမိုကရေစီတလေအလားအလာကောင်းလေလေလို့ယူဆကြပါသေး။မဲဆန္ဒပေးသူနည်းတာဟာနိုင်ငံရေးစိတ်မဝင်စားကြောင်းပြတရာရောက်နေပါသေး။ဒါကြောင့်မဲဆန္ဒပေးတာကိုနိုင်ငံသားရဲ့တာဝန်အဖြစ်အချို့နိုင်ငံမှာသတ်မှတ်ပါသေး။အစိုးရနဲ့နိုင်ငံရေးရာသတင်းရဖို့အတွက်ရုပ်မြင်သံကြားကိုအများဆုံးကြည့်တယ်လို့စစ်တမ်းမှာဖော်ပြပါသေး။အဲ့ဒီနောက်စာနယ်ဇင်းနဲ့ Facebook ကိုအားကိုးကြပါလေ။အင်တာနက်နဲ့ရေဒီယိုကသတင်းယူတာဟာတတိယအများဆုံးဖြစ်ပါလေ။ရုပ်မြင်သံကြားမှာလည်း MRTV ကိုကြည့်သူအများဆုံးဖြစ်ပြီး DPP ကဒုတိယအများဆုံးနေရာကလိုက်နေပါတယ်။ဒါကြောင့်ရုပ်မြင်သံကြားနဲ့အဆက်အသွယ်များတဲ့နိုင်ငံရေးပါတီတွေကိုပိုပြီးလူသိများပွဲရှိပါတယ်ခင်ဗျာ။